မြန်မာတပ်မတော်ပါဝင်လက်နက်ကိုင်ဖွဲ့စည်းအားလုံးအနေနဲ့မြန်မာနိုင်ငံတွင်းစီးပွားရေးပခါတွေဖြစ်နေတဲ့ဒေသတွေမှာကလင်းငယ်တွေပေါ်ကျန်းဖတ်ညှဉ်းပန်းနှိပ်စက်မှုအားလုံးကိုချက်ချင်းရပ်တန့်ဖို့နဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေကကလင်းတွေပေါ်မှာအကြမ်းဖက်မှုကျူးလွန်သူမှန်သမျှဘယ်သူကမဆိုအပြစ်ပေးအရေးယူဘို့ကိုကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်တဲ့ပုံမှာမြန်မာလူခွင့်ရေးနဲ့ကလေးတငယ်လူခွင့်ရေးလှုပ်ရှားသူတွေဘက်ကချိုးဆိုလိုက်ကြပါတယ်ကလေးစစ်သားစုဆောင်မှုပါဝင်ဖန်ဆီးစစ်ဆေးအရေးယူမှုတွေကိုလုံးဝရပ်တန့်ပေးဖို့ကလေးတွေကိုဥပဒေအရလုံခြုံကာကွယ်ပေးဖို့ကလေးတငယ်လူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်အပြည့်စုံကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဇူလိုင်လ30ရက်နေ့အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့လုံခြုံရေးကောင်စီရဲ့ကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအလုပ်အဖွဲ့ရဲ့38ကြိမ်မြောက်အစည်းအဝေးကနေမြန်မာနိုင်ငံတွင်းကစိုးရိမ်ပွဲရာအခြေအနေမှာရှိနေတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးချိုးဖောက်အကြမ်းဖက်ခံရမှုတွေလုံးဝအဆုံးသတ်ဖို့မြန်မာစစ်တပ်နဲ့အစိုးရအာဏာပိုင်တွေကိုကုလလုံခြုံရေးကောင်စီကတိုက်တွန်းတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီလိုမျိုးကုလလုံခြုံရေးကောင်စီရဲ့တောင်းဆိုချက်အပေါ်မှာမြန်မာနိုင်ငံတွင်းကလေးတငယ်အခွင့်အရေးဆိုင်ရာလှုပ်ရှားတောင်းဆိုဆောင်ရွက်နေလူခွေလှူရှားသူတွေဘက်ကကြိုးစိုးထောက်ခံကြောင်းမြမလူခွေလှူရှားသူတို့ဦးဖြစ်တဲ့ညီမြချင်းမြမအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းက VOA မြမပိုင်းကိုပြောပါတယ
်မြမနိုင်ငံရဲ့ကလေးသူငယ်ချင်းလေးအထူးဖြင့်လက်နက်ကင်ပြည်ပကအတွင်းမှာရှိတဲ့ကလေးနဲ့အချင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကျွန်တော်တို့အမြဲတမ်းတင်နေတာတွေ့ရပါတယ်အများစုကပါတွေ့ရလဲဆိုလက်နက်ကင်ပြည်ပကအတွင်းမှာဖြစ်တဲ့ကလေးတွေပုံမှာတပ်ဖြတ်မှုတွေနောက်တစ်ခါနှိပ်စက်မှုတွေဒါတွေဆက်လက်ရှိနေသေးတယ်ဆိုတဲ့အချက်ကတွေ့ရတယ်အဲ့တော့သူတို့အနေနဲ့ကတော့ဒါကိုသူတို့တီးတက်ပို့ပြီးတော့ကာကွယ်ပေးဖို့အတွက်တောင်းဆိုတာအမှန်တော့ဖြစ်တင်ပါတယ်။ဒါကြောင့်လဲဆိုတော့လက်နက်ကိုက်ပြိပခါတွေဖြစ်နေတဲ့ကချင်ရှမ်းနဲ့ရခိုင်ဒေသတွေမှာကျွန်တော်တို့ကလေးတွေအထူးသဖြင့်အရက်သားကလေးတွေတေဆုံးမှုတွေလာသားကလေးတွေထိတေဆုံးမှုတွေဖြစ်နေတယ်။ဘသူကြည်စံကြောင့်ပဲဖြစ်ဖြစ်ပြိပခါတွေမှာကလေးတွေတေဆုံးမှုမဖြစ်အောင်အမှုဆောင်ရှောက်ဖို့လိုတာကိုမိမောင်းထူပြလိုက်တာဖြစ်ပါတယ်။နောက်တစ်ခုကတော့ရခိုင်ပြည်နယ်ဘက်မှာပေါ့နော်အထူးဒီဖမ်းဆီးမှုတွေရှိလာတဲ့ချိန်မှာတချို့သောရွယ်တွေက18နှစ်အောက်ကလေးတွေပါဝင်နေရတွေ့ရတယ်။အဲ့တော့ဒီအမျိုးတွေကျွန်တော်ကြည့်မယ်ဆိုရင်လက်နက်ကင်ပြိပက္ခအတွင်းမှာရှိတဲ့ကလေးတွေဘဝကမလုံခြုံဘူး။အဲ့ဒီကိစ္စကိုအစိုးရကဟိုပုံမှုပြီးတော့လှုပ်ဆောင်တင်ဖို့အတွက်တိုက်တွန်းထားတယ်ဒါကိုအလေးထားလှုပ်ဆောင်မှုလိုအပ်ပါတယ
်တိုက်ပွဲတွေဖြစ်နေစေတိုင်းရင်းဒေသကကလေးတွေအပေါ်မှာပြင်းထန်ဆိုးဝါးလွန်းလာတဲ့အကြမ်းဖက်မှုကျူးလွန်သူမှန်သမျှမိသူကိုမဆိုးအပြစ်ပေးအရေးယူဖို့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်တဲ့အပေါ်မှာတော့မြန်မာနိုင်ငံတွင်းကလေးတငယ်တွေအပေါ်ကျူးလွန်မှုတွေကိုတကယ်ပဲဥပဒေကြောင့်အရေးယူအပြစ်ပေးနိုင်ပါပြီလားဆိုတာကိုလည်းဥအောင်မျိုးမင်းကအခုလိုပြောပြပါတယ
်အခုမကြာမီပြဋ္ဌာန်းလိုက်တဲ့ကလေးသူငယ်ဆိုင်ရာခွေဥရီတဲ့မှာဆိုရင်လက်နက်ကင်ပြိပက္ခတွင်မှာကလေးတွေပေါ်မှာအကြမ်းဖက်မှုကိုဘယ်သူပဲကျူးလွန်ကျူးလွန်အရေးယူရမယ်ဆိုတာပါပိသားဖြစ်ပါတယ်ဒါကအရင်တော့ကမပါခဲ့တဲ့တက်မှန်ပြီးတော့တိုးတက်လာတဲ့အတွက်တိုးတက်မှုတစ်ခုလို့ပြောလို့ရတယ်ဒါပေမဲ့ဥပဒေကအခုတည်းကနေရာတိုင်းမှာနေပြည်တော်ကိုအသက်ဝင်လုပ်ချင်မှုမရှိသေးဘူးပြီးတော့အရေးယူမှုအပိုင်းမှာရှိတဲ့အခါမှာကျွန်တော်တို့တိုင်းပြည်မှာ impunity လို့ခေါ်တဲ့အပြစ်ရှိတဲ့သူတွေကအပြစ်ပေးကံမထီပဲနဲ့လွမြောက်နေတဲ့ရင်ကျေးမှုကြီးရှိနေတယ်ခွန်ဗျာအထူးသဖြင့်လက်နက်ကင်ပြိပက္ခအတွင်းမှာစစ်တပ်တွေကနေကျူးလွန်လို့ရှိရင်ဒီမှုတွေကိုထိထိရောက်အရေးမယူပဲနဲ့ဟိုလွမြောက်နေတဲ့ဟာတွေရှိသေးတဲ့အတွက်ဥပဒေကရှိပေမဲ့လက်တွေမှာအရေးယူဖို့အတွက်အခက်အခဲအများကြီးရှိနေတယ်တက်မလို့တာဝန်ရှိတဲ့သူတွေကိုအရေးယူပါတယ်ဆိုတော့ကိန်းကန်းတွေနေထွက်လာတယ်ဒါပေမဲ့ဘယ်လိုမျိုးအရေးယူလဲသူတို့တွေကဘယ်လိုအရေးယူလဲဆိုတာကိုကျွန်တော်တိတိကျကျမသိဘူးအဲ့တော့တက်မတော်ပိုင်းကပြောကောင်းပြောနိုင်ပါတယ်သူတို့အရေးယူပါတယ်ဒါနဲ့ပတ်သက်ပြီးတော့ဟိုကိုင်းတွဲဆောင်ရွက်မှုတွေရှိပါတယ်ဆိုပေမဲ့ဘယ်လိုမျိုးအရေးယူလဲဘယ်လောက်ထိကိုထိထိရောက်အရေးယူလဲဆိုတာကျွန်တော်တာမန်အရက်သားတွေပြီးလောက်တဲ့အနေအထားမျိုးမရှိသေးဘူးအဲ့ဒါကကျွန်တော်တို့ဆိုရင်စရာကောင်းတဲ့အချက်လည်းဖြစ်ပါတယ
်အထူးသဖြင့်စီးရေးပြိပခါတွေအတွင်းကလေးတငယ်တွေရဲ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတွေတဲ့ကလေးစစ်သားစုဆောင်းအုံပြုတ်မှုကဒီနှစ်ပိုင်းနေထဲမှာရော့ကျသွားတယ်လို့ဆိုနိုင်ပေမဲ့ကလေးစစ်သားစုဆောင်းမှုကလုံးဝပပျောက်သွားတဲ့အနေအထားမရှိသေးတာကတော့စိုးရင်စရာဖြစ်နေတော့မယ်လို့ကလေးစစ်သားပပျောက်ရေးဒီဇိုင်းမမတ်တောင်းဆိုလှုပ်ရှားခဲ့သူတဦးလည်းဖြစ်တဲ့ဦးအောင်မျိုးမင်းကပြောပါတယ
်ကလေးစစ်သားအုံပြုတ်မှုနဲ့ပတ်သက်ရင်တော့ဒီစစ်တပ်ကအရင်တုန်းကလို့ကျွန်တော်တို့ဟိုစေခိုင်းတာတွေသွတ်သွင်းတာတွေဒီအတင်းကျပ်ဖမ်းဆီးလုဆောင်တာတွေညှော့သွားတာရှိပါတယ်ဒါပေမဲ့ကလေးစစ်သားအုံပြုတ်မှုဟာစစ်တပ်တစ်ဖက်တည်းကျွန်တော်ကြည့်လို့မရပါဘူး တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အတွင်းမှာကလေးစစ်သားတုံ့ပြန်မှုရှိလို့ရှိရင်လည်းနိုင်ငံကကလေးစစ်သားတုံ့ပြန်ရလို့ဆွဆွဲခံရပါတယ
်။မနေ့ပြန်တောက်ကြနေဩဂုတ်လ2ရက်နေ့လုံခြုံရေးကောင်စီမှာတော့ကလေးများနဲ့လက်နက်ကိုင်ပြည်ပခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်ရဲ့နှစ်ပတ်လည်အစီရင်ခံစာအပေါ်မှာတကပွင့်ဆွေးနွေးပွဲပြုလုပ်မှာဖြစ်ပါတယ်ရှင်။